တရုတ်အစိုးရရဲ့ BRI ရဝင်းနဲ့ပိုလန်မှစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည့်ပြည့်ဆိုင်ရာညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေစဉ်အတွင်းမှာတရုတ်နဲ့မြန်မာနှစ်နိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကြားမှလက်မှတ်ရေးထိုးခဲ့ကြပါတယ်။2019ကနေ2030ခုနှစ်အထိတရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်လွှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာချုပ်လွှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကနေအာရှဥရောပအာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုပ်နေတာနဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည့်ပြည့်ဆိုင်ရာညီလာခံဖွံ့ဖြိုးမိန့်ခွန်းမှာတော့တရုတ်သမ္မတရှီဂျင်ပင်က BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေဖန်တီးနေတဲ့တစ်ချိန်တည်းမှာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရေးနဲ့နိုင်ငံတကာကုန်သွယ်ရေးအတွက်အခင်းကျင်းသစ်ကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံအဆောက်အုံတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောက်များတဲ့အကျွေးပြီးကုန်တာကြောင့်ခေတ်သစ်ပိုလန်မှကြီးစီမံကိန်းအပေါ်ဝေဖန်စရာအငင်းပွားစရာတွေလည်းဖြစ်နေတာပါ။ဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးဘယ်သူ့ကိုမှအကျွေးပြီးအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညှဉ်းဆန်နေပါတယ်။ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုပြင့်တင်ဖို့လိုအပ်တယ်လို့သမ္မတရှီဂျင်ပင်ကဒီကနေ့မိန့်ခွန်းထဲမှာပြောသွားပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်စေအောင်စီးပွားရေးအခွင့်အလမ်းတွေပိုပြီးဖွံ့ဖြိုးမယ်လို့လည်းကတိပြုသွားပါတယ်။ဒီညီလာခံကိုဒေါင်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကကောင်းဆောင်တွေတက်ရောက်နေကြပါတယ်။